အင်္ဂလိုတိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်စီဝါရေးချန်ပီယံအอสတြေးလျနိုင်ငံသားရှွန်တောနောက်နဲ့အစိုးရအဖွဲ့ဝင်ဟောင်း3ဦးတို့ကိုမြန်မာနိုင်ငံအစိုးရရှုဝတ်ချက်အုပ်တွေပုံမှ31ကားငယ်နဲ့ရန်ကုန်တိုင်းဒေသကြီးမှာဆွဲဆူထားတဲ့အမှုကိုဒီနေ့နေပြည်တော်ဒက္ခိဏတီတရားရုံးမှာပြောင်းရွှေ့စစ်ဆေးခဲ့ပါတယ်။ဒီမှုကိုလည်းအပတ်စဉ်ကြာသပတေးနေ့တိုင်းမှာစစ်ဆေးမယ်လို့တရားရုံးကပြောထားပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ထောင်နဲ့ဆလင်းနဲ့အထီးချမှတ်နိုင်တဲ့လူဝကျအပ်ဥပဒေထိုးပေါင်းမှုနဲ့ဆွဲဆူထားတဲ့အမှုအတွက်ရှောင်းတန်းနဲ့ဟာဒေါအောင်ဆန်းစုကြည်အပါအဝင်အရင်အစိုးရအဖွဲ့တွေကဝင်ကြီးနှုတ်ဦးဒုဝင်ကြီးတို့နဲ့အတူတရားရင်ဆိုင်နေရတာဖြစ်တဲ့အပြင်သူတို့ရောက်တဲ့ပေါ်တိစားဆွဲဆူထားတဲ့အမှုနဲ့လည်းရင်ဆိုင်နေရတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတူဖြစ်သူဥက္ကမောင်စောကဗီဒီယိုလေးကိုပြောပါတယ်
ဆက်ရှောင်းတန်းနဲ့တိရောက်တဲ့ဦးဆိုရတာကအဲ့ဒီအမှုတွေကအခုကျောင်းဆရာကြီးအကကျောင်းသားနဲ့အပါအဝင်များရောက်ပေါ်နေအဓိကစစ်ကဲခံရရှောင်းတန်းနာပါရှောင်းတန်းတို့ရဲ့ရှေ့နေတာတော့ရှောင်းတန်းတို့အတွက်ဟိုသခရငါးလို့ပြောတင်တာပါလေဒီရန်ကုန်မှာကလေးကသူရှောင်းထားတယ်ဟုတ်ပါပါလေရှောင်းတန်းတို့နဲ့ရှေ့နေနဲ့အမှုတွေကိုတွေ့ဆုံခွင့်ပေးဖို့ပေါ်နေအဲ့ဒီကိစ္စကိုကြားလူတွေကဒီလိုအပြေလိုရှေ့နေတဲ့ကိုသဘောထားတောင်းပြီးတော့ရှေ့အချင်းမှာရှေ့လို့ရှေ့နေတာကသဘောထားပြရမယ်ပေါ့ဗျာနောက်တစ်ခါတော်အောင်ဆန်းစုကြည်ရှိနေတာတော့ဟိုအဲဒီရန်ကုန်မှာလည်းသင်ပြခဲ့တယ်အမှုကြီးအကုတ်ဆုံးပေါ့ဗျာနောက်တစ်ခါရှင်းပြီအဲ့တော့ဥပဒေနဲ့ရှင်းနေအကုတ်တွေ့ကြဖို့ပေါ့ဗျာအဲ့ဒါကိုရှင်းထားတယ်ဆိုတော့အဲ့ဒီအစ်ကန်နဲ့ပတ်သက်လို့ရှင်းအချင်းမှာဒီဥပဒေကိုကြောက်ရအောင်ဒီလိုကြောက်ရအောင်ဒီလိုကိုပြင်းပြင်းမပေးနဲ့ရှင်းလည်းရပြီးဖို့အဲ့ဒီမှာဒီမှာဆုံးဖြတ်နေတယ်လို့ပြောပါလေအဲ့ဒီအရည်ကြီးကတော့အဲ့ဒီမာမေကြာတာလေးကိုချိန်နေတော့ကြာတာပရင်းနေတိုင်းနေတိုင်းဒီအမှုတက်မယ်လို့ပြောပါလိုက်ရ
။ရှောင်းတန်ယောဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးစောင်းတို့ကိုအစောပိုင်းကအင်းစိန်ထောင်မှာထိန်းသိမ်းထားခဲ့ပြီးအခုတော့အမှုရင်ဆိုင်ဖို့အတွက်နေပြည်တော်ထောင်မှာရွှေ့ထားတယ်လို့ဦးခင်မောင်စောကပြောပါရဲ့။သူတို့လေးကိုဒီကနေ့နေပြည်တော်ထောင်ကနေတရားရုံးထုတ်ခဲ့ပြီးဒေါအောင်ဆန်းစုကြည်ကတော့ဗီဒီယိုကွန်ဖရင့်စင်ကတစ်ဆင့်ရုံးချင်းတက်ရောက်ခဲ့တာဖြစ်ပါရဲ့ဒီကနေ့ရုံးထုတ်တာမှာကိုဗစ်စီးကမ်းနဲ့အညီရုံးထုတ်လာတာတွေ့ရပါမယ်သူတို့အားလုံးရဲ့မျက်နှာတွေကတော့ညှိုးနွမ်းပြီးအင်အားကြီးနေတဲ့ပုံမျိုးဖြစ်နေတယ်လို့ရှင်တွေကပြောပါရဲ့ဒီအမှုကိုအစောပိုင်းကရန်ကုန်မှာရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးနေပြည်တော်မှာဒီကနေ့ပထမဆုံးအကြိမ်ဖြစ်ပြောင်းရွှေ့စစ်ဆေးလာပါဒီအမှုမှာဒေါအောင်ဆန်းစုကြည်နဲ့ရှောင်းထားတဲ့အပါဝင်စီမံဗန္ဒာဝင်ကြီးဟောင်းတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုဝင်ကြီးဦးစောင်းတို့ကိုပါတရားစွဲဆိုထားတာဖြစ်ပါတယ်။အစိုးရလျှို့ဝှက်ချက်အဥပဒေနဲ့ရှောင်းထားတဲ့ကိုအကြီးစားထားပြီးတရားစွဲဆိုတာမှာဘလို့ဆက်ဆက်မှုနဲ့ဒေါအောင်ဆန်းစုကြည်ကိုပါထည့်ပြီးတရားစွဲထားလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဦးခင်မောင်စောကပြောပါတယ်
။ဟိုသူတို့ကအဲ့လိုတင်ပြထားတာဒီလိုကြီးလား။ဆိုအဖိုင်ရမှာကျွန်တော်ကြည့်ပြီးအဲ့အဲ့ဒါဆိုအစိုးရတာရုံးကိုလည်းကျွန်တော်လည်းမှုတယ်အဲ့ဒါမလို့ဆိုပြီးတော့ဒီဟာအော်ဖစ်ဆာဆိုင်နေဆိုရအဲ့တော့ဒေါ်ဆန်းစုကြည်နဲ့တန်တဲ့ဝန်ကြီးဘယ်လိုပတ်သက်တာလဲဆိုတာကိုအဲ့ဒီသူတို့ဆိုချက်ရင်းဆိုချက်မှမပါဘူးဒါမဲ့ကျွန်တော်ထင်တာကတော့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပြောပေါ့ဗျာကျွန်တော်တန်ရနောက်တစ်ခါအဲ့ဒီဆာရက်တန်နေဆိုတယ်ပြီးတော့သူဟိုလုတ်ထားတဲ့ဆာရက်ဆန်နေစီမံဘာနာကဟိုဝန်ကြီးကနာဆာရက်ဆန်နေရအဲ့အဲ့အလားကြောင့်ဘုလိုအဲ့လိုဆွဲလဲနေသူပါလေဟိုတည်ရလို့ရှင်းမာဒီကိစ္စတွေကပုံမှာပေါ့
ဒေါ်ဆန်းစုကြည်ကိုအားပြီးလိုက်စားမှုတိုက်ချရဲ့ဥပဒေနဲ့ငါးမှုအထီးတရားဆက်ဆူထားပြီးအရင်မန္တလေးမှာဆွဲထားတဲ့လေးမှုကိုနေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေပြီးတော့ရန်ကုန်မှာတမှုဆွဲထားပါတယ်နေပြည်တော်မှာပြောင်းထားတဲ့အာဂရီမှုတွေကိုအောက်တိုဘာ၁ရက်နေ့ကစလို့အထူးတရားရုံးမှာတပတ်ခြားတစ်ခါတောက်ကြနေရစစ်သွားမှာဖြစ်ပြီးရန်ကုန်ကအာဂရီမှုကိုလည်းနေပြည်တော်မှာပြောင်းစစ်ဖို့ရှင်းနေတွေကတင်ထားပေမဲ့ဒါတော့ပြောင်းမယ်ဆိုတာအတိအကျမသိရသေးသလိုအမှုနဲ့ပတ်သက်လို့လည်းဘာမှအတိအကျမသိရသေးဘူးလို့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတူဖြစ်သူဦးကြည်ဝင်းကဗီဒီယိုကိုပြောပါတယ
်ဘယ်ဘာအခုအမှုတွေတော့မကြည့်ရသေးဘူးအမှုတွေတော့မကြည့်ရသေးဘူးဘာမှကိုမသိသေးဘူးအေးအနည်းမှဘာလဲဘာမှတိုက်ရဖွင့်တာဆိုတော့ပျောက်ဖို့ဆွဲထားတာအာဒိပဲငါသနာပဲမနေ့ကတရားဒီပါဝါတင်လိုက်တယ်လေမနေ့ကယုံကြည်ရ6ရက်ချိန်လိုက်တယ်
ဒေါ်သစုကြည်ဟာပို့ကုန်သွင်းကုန်ဥပဒေပုံမှာရှိသက်တွေဥပဒေပုံမှာ69ပုံမှာ905ခါခွေတဘာဝဒီရက်နေရဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှာ25နဲ့နှစ်မှုနိုင်ငံတော်လွှတ်ချက်အဥပဒေပုံမှာ31ခါငယ်အာဂိလိုက်စားမှုတိုက်ချက်ရေးဥပဒေပုံမှာ55နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အာဂိလိုက်စားမှုတမှုစုစုပေါင်းအမှု17မှုနဲ့ရင်ဆိုင်နေရတာပါဒီမှုတွေအားလုံးရဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေါင်းလိုက်ရင်1089နှစ်အထိရှိပါတယ်။အဲဒီထဲကပုံမှန်905ခါခွေနဲ့အမှုကိုပြီးခဲ့တဲ့အင်္ဂါနေ့ကပဲတရားရုံးကဆွဲချက်တင်လိုက်ပြီးဖြစ်ပါရဲ့ရှင်။